ီရန်ဟန်2005နျူကလ িয়ার သဘောတူညီချက်ပါယူရေနီယမ်တန့်စင်မှုပမာဏကန့်တက်ချက်ကိုကျော်လွန်ပြီးထုတ်လုပ်ခဲ့တယ်လို့ကုလသမဂ္ဂ IAEA အနုရဆိုင်အေဂျင်စီကအတည်ပြုပြောကြားလိုက်ပါတယ်။ယူရေနီယမ်တန့်စင်မှုကို 3.69 ရာခိုင်နှုန်းထိပဲထုတ်လုပ်ခွင့်ရှိတယ်လို့2005သဘောတူညီချက်မှာကန့်တက်ထားတာဖြစ်ပြီးအီရန်ဟာကန့်တက်မှုချက်တန့်စင်ရာနှုန်းပိုပြီးထုတ်တာတွေ့ရကြောင်း IAEA စစ်ဆေးမှုတွေကတနင်္လာနေ့မှာအတည်ပြုပေးခဲ့တာပါ။ဒါပေမဲ့ရာခိုင်နှုန်းဘလောက်ထိကျော်ပြီးထုတ်နေလဲဆိုတာကိုတော့မပြောပါဘူး။ AP သတင်းမှာတော့အီရန်ဟာယူရေနီယမ်တန့်စင်မှုပမာဏကို 4.5 ရာခိုင်နှုန်းလောက်တန့်စင်ထုတ်လုပ်ခဲ့တယ်လို့ IAEA ဖွဲ့ပြောခွင့်ရပုဂ္ဂိုလ်တနင်္လာနေ့ကြေညာချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။နျူကလ িয়ার စာချုပ်ပါကတိပေးထားချက်တွေကိုမလိုက်နာတော့ဘူးဆိုရင်နောက်ခြေလမ်းပြအနေနဲ့သူတို့ဟာယူရေနီယမ်တန့်စင်မှုပမာဏကို20ရာခိုင်နှုန်းအထိတန့်စင်မှုရှိတယ်လို့အီရန်ကအစိုးရပိုင်းမှာပြောကြားထားတာဖြစ်ပါတယ်။ယူရေနီယမ်တန့်စင်မှုပမာဏ5ရာခိုင်နှုန်းလောက်အထိဟာနျူကလ িয়ার ဓာတ်အပစ်ဆင်ကိုလေပတ်ဖို့အတွက်လုံလောက်တဲ့စွမ်းအင်ကိုပေးနိုင်ပြီးမယ်။နျူကလ িয়ার လက်နဲ့ထုတ်လုပ်ဖို့အတွက်ဆိုရင်တော့တန့်စင်မှုပမာဏ90ရာခိုင်နှုန်းလိုအပ်ပါလေ။ဒါကြောင့်အခုတန့်စင်မှုပမာဏဟာလက်လက်ထောက်တဲ့အထိလုံနိုင်ဖို့တော့အလံဝင်နေပါသေးတယ်။ American သမ္မတ Donald Trump ဟာပြီးခဲ့တဲ့နှစ်ထဲမှာ Iran nuclear သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တယ်လို့ Iran ပေါ်မှာတင်းကျပ်တဲ့ဒဏ်ခတ်မှုတွေကိုပါချမှတ်ခဲ့တာပါ။ American ရဲ့ဒဏ်ခတ်မှုတွေကြောင့်အထိနောက်နေတဲ့ Iran ရဲ့စီးပွားရေးပြန်ပြီးငလန်ထူအောင်အတွက်စာချုပ်ထဲမှာရှိနေသေးတဲ့ Britain တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားတို့ကလုံမပေးဘူးဆိုရင်စာချုပ်ပါအချက်တွေကိုအခုတည်းထပ်တိုးပြီးတော့ချိုးဖောက်မယ်လို့လည်းအီရန်ကချင်းချောက်ထားပါတယ်။